ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တွင်ကစစ်ဘေးရှောင်ဒုက္ခသည်6000ကျော်ကို Thai Border Consortium TBC အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစက်တင်ဘာလကစပြီးစားနပ်ရိက္ခာထောက်ပံ့မှုဖြတ်တောက်တော့မှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာကြတဲ့အတွက်တခြားတိုင်းရင်းသားဒေသတွေဖြစ်ကြတဲ့ရှမ်း၊ကရင်၊ကချင်စတဲ့ပြည်တွင်းမှာစစ်ဘေးရှောင်နေကြရသူတွေအတွက်အကူအညီတွေပိုနည်းလာတာဖြစ်တဲ့အကြောင်းရှမ်းဒုက္ခသည်ကော်မတီကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးအေးမာကစုံစမ်းတင်ပြထားပါရှင
်မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိတ်ခရိုင်မိုင်းဆက်ခရိုင်လင်းကိတ်ခရိုင်အတွင်းကရှိတဲ့လွိုင်းလန်းလွိုင်းဆန်ဖြစ်လွိုင်းကော်ဝမ်းလွိုင်းတိုင်းလျံကုန်းကြော်နဲ့ကောင်မုံမိန်ဒုက္ခသည်စခန်းကဒုက္ခသည်6000ကျော်အတွက်အခြေခံစားနပ်ရိက္ခာပေးနေတဲ့ TBC ကနေဒီလစက်တင်ဘာလကုန်ကနေရိက္ခာဖြတ်တောက်တော့မှာဖြစ်တာကြောင့်စားနပ်ရိက္ခာအခက်အခဲတွေရှိနေကြောင်းလက်ရှိမှာလည်းအကူအညီတွေကလည်းရခိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြေးနေတဲ့ဒုက္ခသည်တွေကနိုင်ငံတကာအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအာရုံစိုက်မှုတွေရှိတာကြောင့်ပြည်တွင်းနေဒုက္ခသည်တွေအတွက်ရိက္ခာတွေဆက်မရတော့မဲ့အခြေအနေရှိနေတယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကတာဝန်ရှိသူဦးဆိုင်လင်းကပြောပြပါဗျာ
။ဟုတ်ကဲ့။ကျမ်းကျမ်းချက်ဖို့ရတော့ဟာဆောက်တော့မရပါဘူး။ဒီစက်တင်ဘာကလာစီရှိပါကျွန်တော်လာစီချင်ပါသွားတော့ရတော့ပါဘာဒီဆက်တော့ပြီးလိုက်ပါခုဆက်တော့ပါဒီကိုရင်ကျွန်တော်ရခါကုန်တော့ကျွန်တော်ကလည်းဒီမှာဒီမှာကျွန်တော်တောင်းနေရှင်လည်းဟိုအဲ့ဒီဘာသာလိပ္ပံလည်းဆိုအဲ့ဒီဘာသာလိပ္ပံလည်းအဲ့ဒီစကားပို့ပြီးတော့လို့မှာပို့ပြီးတော့ဟိုအရင်ကဒီနေ့ကစားပြီးနေပူရအယောက်ဆိုင်နဲ့တပေါ်နေရှိနေ
ဒုက္ခတွေတွေနဲ့နေရဆွန့်ခွာလာကြတဲ့ပြည်သူတွေဟာအစိုးရစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတာဒီကျေးလက်နေပြည်သူတွေကိုအာဓမရွှေပြောင်းစီတာတွေကျေးပါတွေမိရှုခံရတာတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းဒုက္ခသည်များဖြစ်တယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကဆိုပါတယ်1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်အတွင်းကကျေးရွာပေါင်း1400ကျော်ကပြည်သူလူထု3သိန်းလောက်ဟာနေရစွန့်ခွာခဲ့ရတယ်လို့လဲရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာလဲရှမ်းပြည်နယ်အတွင်းကသူတို့နေထိုင်ရနေရာတွေမှာတည်ငြိမ်အေးချမ်းမှုမရှိတဲ့အတွက်နေရက်ဒီမှာပြန်လည်နေထိုင်ဖို့အတွက်ကလည်းမဖြစ်နိုင်ဘူးဆိုပြီးဦးဆိုင်လင်းကပြောပါတယ်
။ဥဒေသကိုပြောင်းလို့ဆိုရှင်လည်းပြည်တိုင်းပဲဦးဆိုင်ကျမလည်းတိုက်ပွဲဖြစ်နေ။နောက်တော့ကျွန်တော်မိနဲ့မကူမိရဲ့ယဉ်ဒီသားမှာဒီလိုကအဆွေသာရှိတယ်။ဒီလိုလေးအစီရှိတယ်။အခုကျတော့မကူတဲ့မစအလဲဆုံးမစတချို့နေရာ၃ဆလောက်ပုံရတယ်။ဒါကျွန်တော်ကိုပြန်ပြီးတော့ကျွန်တော်ရဲ့မူကြီးရွာရုံရှင်မသွားအဲ့ဒီသူတို့ဒီနေကုန်ရောကိုယ်နေကျွန်တော်ပြန်လို့မဖြစ်နိုင်တော့လေ
။
ပြန်လို့မဖြစ်နိုင်တော့အဲ့တော့ဒီအစိုးရကလည်းဖိချာကြီးရတဲ့အစီအစဉ်နဲ့ကုသမှုရှိလို့
အလားတူပဲကရင်ပြည်နယ်အတွင်းကဤဒုစဒုက္ခသည်စခန်းမှာလဲစက်တင်ဘာလကုန်ရင်ရိက္ခာဖြတ်တောက်ခံရမှာဖြစ်တဲ့အတွက်အခက်အခဲတွေရှိနေတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီကလည်းပြောပါတယ်။ထိုင်းနယ်စပ်မှာရှိတဲ့ IDP ပြည်တွင်းနေဒုက္ခသည်တွေဟာ UNHCR ရဲ့စည်းရင်းဝင်တဲ့ဒုက္ခသည်တွေလည်းမဟုတ်ကြသလိုထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ဒုက္ခသည်တွေလည်းမဟုတ်ကြဘူးလို့လည်းပြောဆိုခဲ့ပါတယ်ဒီအတွက်ဩဂုတ်လကုန်ပိုင်းကစပြီးဒုက္ခသည်6000ကျော်ဟာစားနပ်ရိက္ခာထောက်ပံ့မှုဆက်ရရှိရေးမြန်မာအစိုးရတက်မတော်အင်အားဖြည့်တင်းမှုတွေရပ်တန့်ရေးထိုးစစ်ဆင်မှုတွေရပ်တန့်ရေးလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ရေးအစရှိသည်များကိုတောင်းဆိုကစခန်းအသီးသီးမှာဆန္ဒထုတ်ပေါ်တောင်းဆိုခဲ့ကြပါတယ်ရှင်